အာဆမအကြီးဆုံးစည်ရည်လေ့ကျင့်မှုကြီးဖြစ်တဲ့ရွှေမွေဟောင်းလိုအဓိပ္ပာယ်ရတဲ့ Cobra Gold စည်ရည်လေ့ကျင့်မှုကို February 14ရက်နေ့ကထိုင်းနိုင်ငံမှာစတင်ခဲ့ပါတယ်။36ကြိမ်မြောက် Cobra Gold စည်ရည်လေ့ကျင့်မှုမှာ American နဲ့ Thai တပ်ဖွဲ့ဝင်တွေအပြင် Singapore, Japan, South Korea, Indonesia နဲ့ Malaysia နိုင်ငံကတပ်ဖွဲ့ဝင်တွေလည်းပူးပေါင်းပါဝင်ကြပါတယ်။ Chonburi နဲ့ Nakhon Ratchasima ခရိုင်တို့မှာ February 24ရက်နေ့ထိလုံးမဲ့စည်ရည်လေ့ကျင့်မှုတွေအတွင်းရေချောင်းလုံခြုံရေးတိုးမြင့်ရေးအန္တရာယ်ရှိတဲ့ရောဂါဖြစ်ပွားမှုကာကွယ်ရေးနဲ့ပြန့်ပွားမှုထိန်းသိမ်းရေးကြီးမားတဲ့သဘာဝဘေးဒဏ်တွေကြားလာရင်ကူညီကယ်ဆယ်ရေးလိုမျိုးခက်ခဲရှုပ်ထွေးတဲ့ကိစ္စမျိုးတွေကိုနိုင်ငံတွေကြားမှာပူးပေါင်းဆောင်ရွက်တဲ့နေရာမှာပို့ပြီးတော့ထိထိရောက်ရောက်ဖြစ်စေဖို့အတွက်လေ့ကျင့်သွားမှာဖြစ်တယ်လို့ဘန်ကောက်မြို့အမေရိကန်တန်ရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုနှစ်မှာဒီလူသားချင်းစာနာမှုနဲ့ဘေးဒဏ်ကယ်ဆယ်ရေးအကူအညီတွေကိုအဓိကထားလေ့ကျင့်ကြမှာဖြစ်ပြီးတော့လူသားချင်းစာနာမှုအကူအညီပေးရတဲ့ဆိုင်တဲ့လေ့ကျင့်မှုတွေကိုတရုတ်နဲ့အိန္ဒိယနိုင်ငံကတပ်ဖွဲ့တွေနဲ့ပူးပေါင်းပါဝင်လေ့ကျင့်ကြမှာဖြစ်ပါတယ်။မြန်မာနိုင်ငံအပါအဝင်10နိုင်ငံကျော်ကလည်းဒီ Cobra Gold စီးရေးလေ့ကျင့်မှုကိုလေ့လာသူအဖြစ်နဲ့ပါဝင်ကြပါတယ်။American နဲ့ Thai စစ်တပ်ကြားပူးတွဲစီးရေးလေ့ကျင့်မှုတွေကို1980ခုနှစ်ထဲကစတင်ခဲ့ပြီးတော့အခုတော့ Asia Pacific နိုင်ငံတွေကတပ်ဖွဲ့ဝင်တွေပါပါဝင်လာတာဖြစ်ပါတယ်ရှင်။